ဥပဒေပုံမှန်အမျိုးမျိုးနဲ့ဖန်ဆီးထိန်းသိမ်းခံရတဲ့နိုင်ငံရေးအကျဉ်းသားတွေလူခွင့်ရေးလှုပ်ရှားသူတွေနဲ့သတင်းသမားတွေကိုချွင်းချက်မရှိအမြန်ဆုံးလွတ်မြောက်ရေးအတွက်ဆိုပြီးဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေစတင်ပြီးတော့စုစည်းလှုပ်ရှားလာပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အကြေချုပ်ကြခံနေရတဲ့အချိန်တုန်းကတောင်းဆိုလှုပ်ရှားမှုမျိုးအတိုင်းလှုပ်ရှားဆောင်ရွက်သွားမှာဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။မဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ပါတယ် NND ရဲ့သားဆွေရလက်ထက်သတင်းမီဒီယာသမားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့လူခွေးလှုပ်ရှားသူတွေပြည်တွင်းစစ်ရပ်တန့်ရေးငြိမ်းချမ်းရေးလှုပ်ရှားသူတွေစတဲ့နိုင်ငံရေးအကျဉ်းသားတွေကိုပုံမှန်အမျိုးမျိုးနဲ့ပြစ်ဒဏ်စီရင်ထောင်ချခံခဲ့ရတယ်လို့အများပြားဟာလဲဆွဲချက်အမျိုးမျိုးနဲ့တရားရင်ဆိုင်နေရဆဲဖြစ်တာမို့ဒီလူတွေလွတ်မြောက်ရေးတောင်းဆိုလှုပ်ရှားမှုတရက်ကိုစတင်လှုပ်ရှားနေကြတာဖြစ်ပါတယ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တစ်ချိန်လုံးကနေအကျယ်ကျုပ်ကာလကြာခံနေရစဉ်သူမပါဝင်နိုင်ငံရေးအကျဉ်းသားလူမြောက်ရေးအတွက်တောင်းဆိုလှုပ်ရှားမှုမျိုးပြန်ပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့ဒီလှုပ်ရှားမှုကမ်ပိန်းမှာပါဝင်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့လူလက်စွာထုတ်ဖော်ပြောဆိုခွင့်အတန်ကပြောပါတယ်ဒီလှုပ်ရှားမှုရဲ့အဓိကတောင်းဆိုချက်တွေကိုတော့အတန်အဖွဲ့ကကိုရဲဝေဖြိုးအောင်ကအခုလိုပြောပြပါတယ
် message ကအဓိက၃ဆင့်ကျွန်တော်တို့ပေးခြင်းပါတယ်နံပါတ်၁ကတော့ဒီလက်ရှိထောင်ချပြီးသားဒီနိုင်ငံရေးအကျဉ်းသားအားလုံးကိုထွန်းကျက်မရှိပြန်လှုပ်ပေးဖို့ဒါကတော့နံပါတ်၁ပေါ့နော်နောက်တစ်ခုကတော့ဒီလက်ရှိမှာအကျဉ်းတော်မကြသေးဘူးတချို့တွေကအထုတ်ခံနေရတယ်တချို့တွေကအာမခံနေတရားရင်ဆိုင်နေရတဲ့နိုင်ငံရေးနဲ့ပတ်သက်တော့သူအားလုံးကိုအမှုတွေအားလုံးရုပ်သိမ်းပေးဖို့ဒါကတော့ကျွန်တော်တို့နံပါတ်1အနေနဲ့ဒီတောင်းဆိုတဲ့ဟာပါဟိုနံပါတ်3အနေနဲ့ကတော့အစိုးရတွေပြည်ကမှာဟိုအနာရပါတီတွေဖြစ်တော်ကိုယ်စားလှယ်တွေပြည်ကမှာတက်မတော်တွေအနေနဲ့နောက်ထပ်နိုင်ငံရေးရာတရားစွဲဆိုမှုတွေမပြုတ်လို့ဘူးပေါ့နော်အခုကအမှန်ဆိုရင်ဒီမိုကရေစီစနစ်လက်ထက်မှာဒီဖိတ်ရှည်တီးခံပြီးတော့ဒီပြည်သူ့ရဲ့ဆန္ဒကိုလိုက်တဲ့ဒီအချင်းချင်းတရားဖိရမယ်အစားအဲ့လိုမဟုတ်ဘဲနဲ့ပြည်သူကတစ်ခုခုဝေဖန်ထောက်ပြတာလေးရှိခဲ့လို့ရှိရင်ဒီစစ်တပ်ထိမှခံမနဲ့တရားစွဲဆိုရဲ့ဒီအချင်းပေါ့နော်ဒီလုံးဝမလုပ်ဖဲနဲ့ပေါ့နော်ဒီပြည်သူကိုတရားပြန်ဆွဲတဲ့ဟာကိုရပ်တန့်ဖို့ပေါ့အဓိကအဲ့၃ခုတော့ကျွန်တော်တောင်းဆိုချင်ပါတယ
်ဒေါက်ဆန်းစုကြည်ကိုရိုင်းနိုင်ငံရေးအကျဉ်းသားတဦးတယောက်မှမရှိစေရလို့တစ်ချိန်လုံးကပြောဆိုခဲ့ဘူးတာမို့နိုင်ငံဒီမိုကရေစီအပြောင်းလဲမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူတွေချွင်းချက်မရှိပြန်လွတ်ပေးဖို့ကိုသမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သက်ဆိုင်သူအားလုံးကိုတောင်းဆိုတာဖြစ်တယ်လို့အတန်းဖွဲ့ကပြောပါတယ
်ဒီတောင်းဆန်းစုကြည်ကဒီနေ့အကျေကျုပ်ကလုံလောက်လာပြီးနောက်ပိုင်းမှာအဲ့အင်တာဗျူးတစ်ခုမှဆိုဒီတောင်းဆန်းစုကြည်ပြောခဲ့တာကအကျဉ်းဆောင်ထဲမှာနိုင်ငံရေးအကျဉ်းသားနောက်ဆုံးတစ်ယောက်ပဲရှိနေခဲ့ရင်တောင်မှဒါကဟိုတိုင်းပြည်သားဒီမိုကရေစီမရှိဘူးဆိုတော့ဖော်ပြနေရဆိုပြီးတော့ဒီသူပြောခဲ့တာရှိရပေါ့နော်ဒါပေမဲ့လက်ရှိဒီတောင်းဆန်းစုကြည်ဒီအစိုးရဖြစ်လာတဲ့အော်အနာပါဝါရရှိလာတဲ့အစိုးရတတန်းလက်ထက်မှာတော့ဒီနိုင်ငံအကျဉ်းသားတွေကတော်တော်များများထောင်ထဲမှာရှိနေရပေါ့နော်ကျွန်တော်တို့တွေကဒါကြောင့်မလို့ဒီကမ်ပိန်းကိုပြန်အသက်သွင်းပြီးတော့ဒီပြန်လုပ်ရတာဖြစ်ပါတယ
်နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးသူကိုယ်တိုင်အကျဉ်းသားဝတ်စုံဝတ်ဆင်ပြီးတော့ဥဆောင်ကြိုးပမ်းခဲ့တဲ့ဟန်တာဝရီဥဝင်တင်ကိုလည်းဂုဏ်ပြုသောအဖြစ်အကျဉ်းသားလွတ်မြောက်ရေး Blue Shirt Campaign မှာအပြာရောင်အကျဉ်းသားဝတ်စုံတွေဝတ်ဆင်ပြီးတော့မိမိတို့လွတ်လို့တဲ့နိုင်ငံရေးအကျဉ်းသားရဲ့အမည်ကိုလက်ဖွားမှာရေးထိုးတောင်းဆိုကြဖို့နဲ့ပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းတိုက်တွန်းပါတယ်
တောင်းဆန်းစုကြည်ပါဝင်အထက်မှာရှိနေတဲ့ဒီနိုင်ငံအကျဉ်းသားတွေကိုဘလို့လွတ်မြောက်အောင်ကမ်ပိန်းတွေလုပ်မလဲအခုကိစ္စတွေလုပ်မလဲဆိုစဉ်းစားခဲ့ကြတဲ့အခါမှာကိုယ့်ရဲ့ဒီလက်ဝါးမှာဒီရေးပြီးလုပ်တဲ့ကမ်ပိန်းတွေပေါ်လာတယ်ပေါ့အဲ့ဒီမှာမှဒီတောင်းဆန်းစုကြည်လွတ်မြောက်လာတဲ့အခါမှာဒီဟိုကောအခြားသောနိုင်ငံအကျဉ်းသားတွေအထက်မှာဆက်တံရသေးတယ်ပေါ့အဲ့ဒီမှာတကယ်နဲ့အထက်မှာပဲဒီကျွန်တော်တို့ဒီကြားရေးဆန္ဒဝေးဥပဒေရနေပြီးတော့ဒီအပြာရောင်ဒီသူ့ရဲ့ခံယူချက်နဲ့ဒီထောင်းအကျဉ်းသားဝတ်စုံအပြာကိုပဲတော့အပြည့်ရတယ်အဲ့ဒီအကျဉ်းသားဝတ်စုံအပြာနဲ့သူကလက်ဖွားမှာဒီတောင်းဆန်းစုကြည်လို့ဒီရေးပြီးတော့ဒီတောင်းဆန်းစုကြည်လွတ်မြောက်စီခြင်းနဲ့အကြောင်းသူဒီဟိုဒီကမ်ပိန်းလုပ်ခဲ့ရလဲရှိရဲ့ကျွန်တော်တို့ကဒီအဲ့ Blue Shirt Campaign ကိုအသက်ပြန်သွင်းတဲ့သဘောပေါ့နော်အခုဆိုလို့ရှိရင်ဒီနိုင်ငံရေးအကျဉ်းသားတွေလည်းဟိုအများကြီးဟိုထောင်ထဲမှာကြံနေတဲ့အခါမှာဒါကျွန်တော်တို့ဟိုပေါ့နော်လော်လွတ်လုပ်တင်နေလော်လွတ်လုပ်ရမယ့်အရာလို့ကျွန်တော်မြင်နေပေါ့နော
်အကျဉ်းတော်တွေတဲ့ဆက်သွေးဥပဒေပုံမှန်66ကားကြီးနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်ရာသီသက်ကြီးပုံမှန်900တို့နဲ့ပြစ်ဒဏ်ချခံနေရစေအကျဉ်းသားတွေအမှုရင်ဆိုင်နေရစေဒေါင်းလို့မျိုးဆက်တန်ချက်အဖွဲ့ကအဖွဲ့ဝင်တချို့နောက်ဒါရိုက်တာမင်းထင်ကိုကိုကြီးဗိုလ်ကြီးဟောင်းနေမျိုးစင်နောက်သတင်းသမားတွေဖြစ်တဲ့ကိုဆွေဝင်းကိုရဲနီးစားတဲ့အမှုရင်ဆိုင်နေရစေသတင်းသမားတွေအပါအဝင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေလူခွင်လှုပ်ရှားသူတွေအကျဉ်းချခံနေရတာတရားရင်ဆိုင်နေရတာတွေကိုအမြန်ဆုံးချွင်ချက်မရှိဖျက်သိမ်းပေးဖို့ကိုလည်းဒီအပြာရောင်ဝတ်စုံကမ်ပိန်းကတောင်းဆိုပါတယ်အရက်ဖတ်အဖွဲ့အစည်းတွေလူခွင်လှုပ်ရှားသူတွေပူးပေါင်းပြီးတော့ဒို့အရေးအဖွဲ့အဖြစ်နဲ့ဧပြီလ23ရက်နေ့ကစတင်ဖွဲ့စည်းပြီးဒီလှုပ်ရှားမှုမှာပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းလှုပ်ရှားမှုကိုဦးဆောင်သူတွေကဖိတ်ခေါ်ထားပါတယ်ရှင်